အသက်19နှစ်အရွယ်မှာမြန်မာဘက်ကနေတရုတ်ဘက်ကိုသွားဖို့ဆွဲဆောင်စီရင်ခံခဲ့ရပြီးတဲ့နောက်ဆေးခတ်ခံရပြီးဇနီးမယားအဖြစ်ရောင်းစားခံခဲ့ရတယ်လို့မရစ်လူကကချင်ဘာသာစကားနဲ့ပြောပါတယ်။6နှစ်ကြာရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရပြီးနောက်မှာတော့သားဖြစ်သူကိုထားပြီးထွက်ပြေးဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာပါ။မရစ်လူဆိုတာကတော့သူ့ရဲ့နာမည်ရင်းမဟုတ်ပါဘူး။တရုတ်ပြည်မှာလောက်ရမယ်ဆိုလို့သူမကကချင်ပြည်နယ်ကနေတရုတ်ပြည်ကိုသွားခဲ့တာပါဒါပေမဲ့ကားနဲ့ခဏလောက်မောင်းလာပြီးတော့အဲ့ဒီလူတွေကထမင်းစားဖို့ဆိုပြီးတော့ခဏနားခဲ့ကြပါတယ
်ခောက်ဆွဲစားပြီးတော့တခုခုမှားနေပြီဆိုတာကျွန်မသိလိုက်ပါတယ်ဘယ်မှာရောက်နေမှလည်းမသိပါဘူးသူတို့ကကျွန်မကိုလူတစ်ယောက်ကိုလွှဲပေးပါတယ်အဲ့နဲ့လက်ပတ်ကြည့်တော့မှကျွန်မတရုတ်ပြည်ရဲ့ကိုရောက်နေတာပ
ါဟီနန်ခရိုင်ကဂူချန်ရွာကိုသူမကိုခေါ်သွားကြတာပါအဲ့ဒီမှာစိတ်မနှံ့တဲ့တရုတ်အမျိုးသားတဦးရဲ့ဇနီးမယားအဖြစ်6နှစ်ကြာနှိပ်စက်ခံခဲ့ရတယ်လို့သူမကပြောပါတယ်။သူမပြောပြသမျှတဲ့ကတုံ့လှုပ်ဖွယ်အကောင်းဆုံးအချက်ကတော့သူမနေရတဲ့အိမ်မှာခင်ပွန်းတော်ထရသူရဲ့ဖအေးဖြစ်သူကအချင်းချင်းမရင်းကျင်ပြီးကလေးရခဲ့တယ်ဆိုတဲ့အချက်ပ
ါ။မိသားစုနဲ့ဘရောမပြန်မတွေ့ရဘဲနဲ့အိမ်မှာပဲတည်သွားရလိမ့်မယ်လို့ကျွန်မထင်ခဲ့မိတယ်။ဘရောမလည်းလွတ်တော်မယ်မဟုတ်ဘူးလို့ထင်ခဲ့ပါတယ်။
တရုတ်နိုင်ငံမှာတိန်အောင်ကလေးတယောက်မွာရကြောင့်အမျိုးသမီးဥယျာဉ်ထက်အမျိုးသားဥယျာဉ်ကတန်း30လောက်ထိပိုများနေတာပါ။ဒါကြောင့်လေချားမဥယျာဉ်မညီမျှမှုနဲ့ရင်ဆိုင်နေရပြီးတရုတ်အမျိုးသားတွေအတွေ့ဇနီးမယားဝယ်ယူတဲ့ရာဇဝတ်မှုတွေဖြစ်လာတာပါ။တရုတ်နိုင်ငံမှာရောင်းစားခံရသူအရေအတွက်ကပြီးခဲ့တဲ့နှစ်အတွင်းတိုးလာတယ်လို့ကချင်အမျိုးသမီးအဖွဲ့ကလည်းအခုလိုပြောပါတယ်။
တနည်းထက်တနည်းပြဿနာပိုကြီးလာတယ်လေကျမတို့ရဲ့အချက်လက်တွေအရာကိန်းနန်းတွေကတိုးလာတာပေါ့ပြည်တွင်းစစ်ဖြစ်နေသည်များတော့ပိုပြီးဆိုးလာဖို့ပဲရှိတာပေါ့ရှင
်ရောင်းစားခံခဲ့ရတယ်ဆိုရဲမရစ်လူကတော့ဖုံးအဟောင်းတလုံးကိုတွေးလိုက်ရတာကြောင့်လွတ်မြောက်ရေးလမ်းစာပေါ်လာတာလို့ပြောပါတယ်တွေးသည်များဖုန်းနံပါတ်တွေကိုခေါ်ဒီနောက်မှာတော့ကချင်စကားပြောတဲ့အမျိုးသမီးတဦးနဲ့တွေ့ခဲ့ပြီးအဲ့ဒီအမျိုးသမီးကသူမရဲ့မိသားစုကိုရှာပေးခဲ့တယ်လို့ပြောပါတယ်အဲ့ဒီနောက်မှာတော့မိဘတွေနဲ့အဆက်အသွယ်ရခဲ့တာပါသူတို့ကအကူအညီပေးရဖွဲ့ကိုအကူအညီတောင်းခဲ့ပြီးတရုတ်ရဲကိုလည်းတိုင်ခဲ့ပါတယ
်ရဲတွေလာပြီးတော့ကျမကိုမေးကြမြန်းကြတယ်ဒါမဲ့ကျမကိုအိမ်ပြန်ပို့မပေးဘူးရှင်ကျမတရုတ်ထဲအကူအကဲမဲ့ဖြစ်နေတာပါပြောလဲမပြောပါဘူ
းနောက်ဆုံးတော့ပြီးခဲ့တဲ့နှစ်မေလအတွင်းတညမှာကားတစ်စင်းကသူမကိုတိတ်တဆိတ်လာခေါ်ထုတ်ခဲ့ပါတယ်အကူအညီပေးရအဖွဲ့ကသူတို့အစီအစဉ်နဲ့သူတို့ကဲထုတ်ခဲ့တာပါ။သူမလွတ်မြောက်လာခဲ့ပြီမဲ့လဲတားကိုချန်ထားကြရတဲ့အတွက်ဖြေစေမရဖြစ်နေသူပါ
။နှိပ်စက်တာတွေကိုဆက်ပြီးတော့မခံနိုင်တော့ကျွန်မထွက်ပြေးဖို့ဆုံးဖြတ်ခဲ့။တားလေးမျက်နှာကိုကြည့်ပြီးတော့သူ့ကိုထားခဲ့ရမှာကြောင့်ကျွန်မငိုခဲ့ရပါတယ်
။ AP သတင်းအဖွဲ့ကတရုတ်နိုင်ငံကရွာကိုသွားပြီးမရစ်ဘလူးပြောတဲ့မိသားစုထံကိုသွားပြီးမေးကြပါတယ်။အဲ့ဒီတရုတ်မိသားစုကအဖေဖြစ်သူနဲ့အမေဖြစ်သူကသူမကိုမနေချင်မဲ့အိမ်မှာခေါ်ထားခဲ့တယ်ဆိုတာကိုညှင်းပါတယ်လူကုန်ကူးသူတွေကြီးကဝဲခဲ့တာမဟုတ်တလို့ရိုက်လဲမရိုက်ဘူးလို့ပြောပါတယ်မိသားစုတွေကဖအေးဖြစ်သူကတော့မရစ်လူကိုမရိမ့်မချင်ဘူးလို့လည်းပြောပါတယ်ဒါပေမဲ့ကချင်ပြည်နယ်တဲကနေမိုင်မောင်းထောင်ချီဝေးတဲ့ရွာကိုမရစ်လူဘလို့ရောက်လာတယ်လဲနောက်ကလေးမှာတန်ကျိုးနဲ့ချီထားရတဲ့အမျိုးသားကိုဘလူများလက်ထပ်ခဲ့တယ်လေဆိုတာကိုတော့မိသားစုကမဖြေပါဘူးမရစ်ဘလူရဲ့တားဖြစ်သူကတော့ကြမ်းကြမ်းမာမာရှိနေပုံမှာသူမကတော့လွတ်လာတာတနစ်ချော်ပြီးဖြစ်ပေမဲ့အခုအချိန်ထိတားဖြစ်သူကိုပဲတစ်ချိန်လုံးတွင်းနေမိတယ်လို့ပြောဆိုပါတယ်ရှင်